ဂျပန်စွမ်းအင်ကုမ္ပဏီ ENEOS ကမြန်မာနိုင်ငံရဲတပ်ကသဘောတဝိစီမံကိန်းမှာထုတ်ဝေထားတဲ့ကုမ္ပဏီအစုရှယ်ယာတွေကိုပြန်ရုပ်သိမ်းဖို့ရည်ရွယ်ထားတယ်လို့ကုမ္ပဏီပြောခွင့်ရကဒီကနေ့ပြောပါတယ်။အဲဒီစီမံကိန်းကနေမြန်မာစစ်တပ်အတွက်ငွေငွေရအောင်လုပ်ပေးနေတယ်လို့ပြစ်တင်ဝေဖန်နေကြချိန်မှာ ENEOS ကုမ္ပဏီရဲ့အခုပြောဆိုချက်ထွက်လာတာပါ။မလေးရှားအစုအပိုင်း Petronas နဲ့ဂျပန် Mitsubishi ကုမ္ပဏီတွေကလည်းမြန်မာနိုင်ငံကနေသူတို့လုပ်ငန်းတွေပြန်ရုပ်သိမ်းတဲ့အကြောင်းပြီးခဲ့တဲ့လကပဲပြောထားပါတယ်။လူမှုဘဝကိစ္စရပ်တွေနဲ့စီးပွားရေးရှေ့အလားအလာတွေကိုအခြေခံပြီးလုပ်ငန်းတွေပိတ်သိမ်းမှုကိစ္စကိုမိဖက်စီးပွားရေးလုပ်ငန်းတွေနဲ့ဆွေးနွေးတိုင်ပင်တာတွေလုပ်နေတယ်လို့ ENEOS ကုမ္ပဏီပြောခွင့်ရက Riders သတင်းဌာနကပြောပါတယ်။ Nikkei စီးပွားရေးနေစဉ်သတင်းစာမှာတော့ ENEOS ကုမ္ပဏီပြန်ရုပ်မဲ့ကိစ္စဟာမြန်မာစစ်တပ်ကိုဝင်ငွေရအောင်လုပ်ပေးနေတယ်ဆိုတဲ့ဝေဖန်မှုတွေကြောင့်ဖြစ်တယ်လို့ဒီကနေ့မနက်ပိုင်းကပေါ်ပြခဲ့ပါတယ်။ဂျပန်ဆိုရဦးဆောင်တဲ့ကုမ္ပဏီတစ်ခုနဲ့ JX Nippon ရေနံနဲ့သဘောတမ်းဝိတူဖော်ရေးလုပ်ငန်းပိုင် ENEOS ကုမ္ပဏီတို့ဟာရဲဘော်စီမံကိန်းမှာအစုရှယ်ယာ 19.300 ခန့်နှုန်းထုတ်ဝေထားတာဖြစ်ပြီးPetronas ကုမ္ပဏီလက်ခွဲဟောင်ကောင်အခြေစိုက် PC မြန်မာကုမ္ပဏီက 40.900 ခန့်လုံးမြန်မာရေနံနဲ့သဘောတောင်းဝေးလုပ်ငန်းက 20.500 ခန့်လုံးနဲ့ဂျန်တဲ့အစုရှယ်ယာတွေကတော့ Thai PTTEP စွမ်းအင်ကုမ္ပဏီကပိုင်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အနာသိတိနောက်ပိုင်းနိုင်ငံတကာရင်းနှီးမြှုပ်နှံမှုကုမ္ပဏီအများအပြားနိုင်ငံတွေကနေထွက်ခွာနေကြတာဖြစ်ပြီးဒီအထက်မှာအခုလိုစွမ်းအင်ကုမ္ပဏီအများအပြားလည်းပါဝင်နေတာဖြစ်ပါတယ်